ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်82ဦးပါမြန်မာအမျိုးသားလေကြောင်းလိုင်းခရီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနက်ပိုင်းမန္တလေးတရုတ်ဦးလေစိတ်ကိုဆင်းလာမှရှေ့ပင်ချမရတာကြောင့်ခေါင်းဆိုင်အနေထားနဲ့ပြေးလမ်းကိုရှတ်တိုက်ပြီးဆင်းခဲ့ရပေမဲ့ခရီးသည်တွေအကြီးအကျယ်ထိခိုက်ဒဏ်ရာရမှုမျိုးမရှိခဲ့သလိုလေယာဉ်ဟာလည်းချောချောမွေ့မွေ့ပဲမြေပြင်ကိုဆင်းသက်နိုင်ခဲ့ပါတယ်။မနက်9နာရီကျော်ရန်ကုန်ကနေထွက်လာတဲ့လေယာဉ်ဟာမနက်7နာရီကျော်မှာမန္တလေးလေစိတ်ကိုဆင်းရမှဖြစ်ပေမဲ့ရှေ့ပင်မချနိုင်ကြတော့လေထဲအတော်ကြာပြန်ဝင်နေခဲ့ရပြီးမနေ့9နာရီကျော်မှခေါင်းဆိုင်အနေအထားနဲ့ပြေးလမ်းကိုရှတ်တိုက်ဆင်းခဲ့တာပါရှေ့ပင်ချမရဖြစ်နေတာကြောင့်လေရင်မှုဟာလေချောင်းထိမ့်မျောစင်နဲ့ညှိနှိုင်းပြီးလေရင်စီကုံအောင်လေထဲဝဲပတ်ပြန်တန်းခဲ့ရပြီးတဲ့နောက်အရေးပေါ်ဆင်းသက်ခဲ့ရတယ်လို့မြန်မာအမျိုးသားလေချောင်းလိုင်းကထုတ်ပြန်ထားပါတယ်လေရင်ဦးဆိုင်အနေအထားနဲ့ရပ်တန့်ပြီးလေရင်ဝန်ထမ်းတွေဟာခီးတယ်တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းသတ်မှတ်ချိန်အတွင်းပြီးစီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခီးတယ်ရောလေရင်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။လေရင်ဦးဆိုင်ဆင်းလာတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေပေါ်မှာတင်ထားတာတွေ့ရပြီးအခုလိုအခက်အခဲကြားကအောင်အောင်မြင်မြင်လေရင်ဆင်းသက်လာနိုင်တဲ့အတွက်လေရင်မှုကိုချီးကျူးထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဟူးနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဗီမန်လေကြောင်းလိုင်းလေရင်ရန်ကုန်ပြည်ပဆိုင်ရာလေစိတ်ဆင်းသက်ရမှပြေးလမ်းချော်ခဲ့တာကြောင့်လူ18ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့ပါတယ်။လေရင်ဟာလည်းရှေ့ပင်ပြုတ်ပြီးဥပိုင်းနဲ့တောင်ပံနှစ်ဖက်စလုံးပျက်စီးပြီးအပိုင်းလိုက်ကျူးသွားခဲ့ပါတယ်။